ဥရောပသမဂ္ဂနိုင်ငံခြားရေးဝန်ကြီးတွေကရုရှားပေါ်မှာပိတ်ဆို့အရေးယူမှုအစ်စ်တွေချမှတ်ပြီးတော့ယူကရိန်းရဲ့စစ်တပ်အတွက်ပို့ပြီးတော့မှငွေကြေးအကူအညီတွေပေးဖို့ဒီကနေ့တနင်္လာနေ့အစည်းအဝေးမှာစဉ်းစားနေကြပါတယ်။ယူကရိန်းအတွက် EU ကလက်နက်ဝယ်ယူဖို့အတွက်အမေရိကန်ဒေါ်လာ 1.1 ဘီလီယံအကူအညီပေးမယ်အဆိုပြုချက်နဲ့အတူရုရှားရဲ့ကာကွယ်ရေးနဲ့ဗန်လုပ်ငန်းတွေအပြင်အစိုးရတာဝန်ရှိတဲ့သူတွေကိုပါ6-3မြောက်ဖြစ်နေအရေးယူဖို့စဉ်းစားနေကြတာပါ။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကတော့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကအမေရိကန်သမ္မတအပါအဝင်ကမ္ဘာခေါင်းဆောင်တချို့နဲ့တယ်လီဖုန်းကနေစကားပြောခဲ့ပါတယ်။အချုပ်အခြာအာဏာနဲ့နယ်မြေပိုင်ဆိုင်မှုအပြည့်အဝပြန်ပြီးတော့ရရှိတဲ့အထိယူကရိန်းကိုပြင်သစ်ကနေကူညီမှာဖြစ်တဲ့အကြောင်းလဲသမ္မတဇလန်စကီနဲ့စကားပြောပြီးတဲ့နောက်မှာပြင်သစ်သမ္မတအီမာနျူရယ်မန်ခရွန်ကပြောပါတယ်။ယူကရိန်းပြန်လည်တည်ဆောက်ရေးနဲ့ဒီဆောင်းကိုဖျက်ဆီးနိုင်ရေးအတွက်အကူအညီပေးရေးအစည်းအဝေးတစ်ရက်ကိုပြင်သစ်ကအင်ရှင်ဖြစ်နဲ့ကျင်းပမှာဖြစ်ကြောင်းကိုလည်းပြင်သစ်သမ္မတကဇောင်းပေးပြောသွားပါတယ်။ယူကရိန်းသီးနှံတင်ပို့ရေးနဲ့ပတ်သက်ပြီးတော့တူရကီသမ္မတယူကရိန်းသမ္မတတို့စကားပြောခဲ့ပါတယ်ရုရှားကယူကရိန်းရဲ့တနိုင်ငံလုံးဆိုင်ရာလျှက်စစ်ကွန်ရက်ကိုပိတ်မထားပြီးတိုက်ခိုက်နေတာပါအရက်သားတွေကိုပိတ်မထားတိုက်ခိုက်တာဖြစ်တာကြောင့်ဒါကိုရာဇဝတ်မှုလို့ယူကရိန်းကပြောပေမဲ့စစ်ရေးသဘောအရတရားဝင်တယ်လို့ရုရှားကတော့ဆိုထားပါတယ်ရှင်